တွကီနိုင်ငံမှာလက်ရှိရှိနေတဲ့လွှတ်တော်စနစ်ကနေပြီးတော့တဘကလုံးဝအုပ်ချုပ်မှုအာဏာရှိနေတဲ့စနစ်ကိုပြောင်းမဲ့လူမှုဆန္ဒခံယူပွဲကိုနက်ရှင်တွင်းတွင်နေမှာကျင်းပသွားမှာဖြစ်ပါတယ်။တကယ်လို့ထောက်ခံမှုရမယ်ဆိုရင်တော့တဘရဲ့အာဏာကိုတိုးလာစေမဲ့ဖွဲ့စည်းပုံပြင်ဆင်မှုတွေဖြစ်ပေါ်လာမှာဖြစ်ပြီးတော့အဲ့ဒီကနေကမ္ဘာပေါ်မှာအာဏာအရှိဆုံးရွေးကောက်ခံတဘရဖြစ်လာမှာဖြစ်ပါတယ်။ထောက်ခံသူတွေကတော့တူရကီနိုင်ငံအနေနဲ့ဘယ်တော့မှမကြုံဘူးတဲ့ချင်းချောက်မှုတွေကိုရင်ဆိုင်နိုင်ဖို့အတွက်ဒါကလိုအပ်တယ်လို့ပြောကြပါတယ်။ကံကတူတွေကတော့ဒီလိုလှုပ်ချင်းအပြင်တူရကီနိုင်ငံကိုအာဏာရှင်နိုင်ငံဖြစ်လာမယ်လို့သတိပေးလိုက်ကြပါတယ်။ဒီလိုမျိုးလှုပ်ဖို့အခြေရန်ကနေဥဆောင်လှုပ်ရှားခဲ့တဲ့တူရကီသမ္မတအာဒဝန်ကတော့ပြည်ပြင်ကြောင်းတဲ့ရေးတွေကိုလှုပ်ဆောင်လိုက်ခြင်းအပြင်နိုင်ငံရေးတည်ငြိမ်မှုရှိအောင်လုပ်နိုင်မှာဖြစ်တယ်လို့ RSF ကတပုံတွေရဲ့ဇက်တိုက်ချင်းချောက်နေမှုတွေကိုလည်းတိတိကျကျပြန်ပြန်လှုပ်ဆောင်နိုင်အောင်အာမခံသွားနိုင်မှာဖြစ်တယ်လို့ပြောလိုက်ပါတယ်။